တောက်ကြတဲ့ဝစ်ပြူစူတောက်ပွဲအပြီးမှာဆင်နွှဲဖို့စီစဉ်ထားတဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေမှာအီဂျစ်နိုင်ငံကမွတ်စလင်ဘရဒါဟုဒ်လို့ခေါ်တဲ့အကြီးမားဆုံးအတိုက်ခံအုပ်စုကပူးပေါင်းပါဝင်မယ်လို့ပြောလိုက်ပါတယ်။သမ္မတမူဘာရက်ရဲ့နှစ်30ကြာအုပ်ချုပ်ရေးအဆုံးသတ်ဖို့အတိုက်ခံအဖွဲ့ငယ်တွေကဥဆောင်တဲ့ဆန္ဒပြပွဲတွေဟာပြီးခဲ့တဲ့3ရက်အီဂျစ်နိုင်ငံအနှံ့ပြမှာဖြစ်ပွားခဲ့ပါတယ်။အစိုးရကဒီတောင်းဆိုချက်နဲ့ပတ်သက်ပြီးဘာမှအရေးယူဆောင်ရွက်ခဲ့တာမရှိခဲ့တာရက်တော်ကြာလာခဲ့တာကြောင့်ခုလိုပူပေါင်းပါဝင်မှာဖြစ်တယ်လို့ Boston Brotherhood အဖွဲ့ကသူ့ရဲ့ Internet စာမျက်နှာအိမ်မှာပြောထားတာပါအင်္ဂါနေ့ကစခဲ့တဲ့မကြိမ်မသက်မှုတွေမှာလူ9ယောက်တေဆုံးခဲ့ပြီးလူ800လောက်ထိမ့်သိမ်းခဲ့တယ်လို့အစိုးရကပြောကြပါတယ်လူခွင့်ရေးအဖွဲ့တွေကတော့အဖမ်းခံရသူ2000ကျော်တယ်လို့ပြောပါတယ်ကြာတာပရင်းရဲ့အစောပိုင်းမှာတော့ Nobel ကြီးကြီးဆုရှင်လည်းဖြစ်ပြီးအပြည်ပြည်ဆိုင်ရာအမှုမျိုးစွမ်းရင် Agency ရဲ့ရခင်အကြီးအကဲလည်းဖြစ်ခဲ့တဲ့ Mohammed El Baradi ကကိုင်ရိုမြို့ကိုပြန်သွားခဲ့ပါတယ်။သူဟာအင်ဂျစ်တိုင်ငံရဲ့ပြုပြင်ပြောင်းလဲရေးခေါင်းဆောင်နေရာကိုရရှိလာနေပါတယ်။ဆန္ဒပြပွဲသူတွေကိုအကြမ်းဖက်ဒီလန်းတွေနဲ့မနှိမ်နှင်းမှုသူကအင်ဂျစ်အစိုးရကိုတရိပ်ပေးလိုက်ပါတယ်။